ပေါ်လာဝူဆန်နဲ့သမရကတော်တို့ရဲ့အမေးအဖြေကိုနားဆင်ကြပါခင်ဗျာ
Thank you for setting some time aside to talk to us about
ဒီမှာနိုင်ငံရေးအတွက်အခုလိုမျိုးအရေးအကြီးနေတဲ့အချိန်မှာကျမတို့ကိုအခုလိုတွေ့ဆုံမေးမြန်းခွင့်ပေးတာကိုအထူးကျေးဇူးတင်ပါတယ်သမရကတော်ရှင်ကျမတို့အနေနဲ့ဒီကနေ့တွေ့ဆုံမေးမြန်းတဲ့အချိန်မှာကဘာကလည်းမြန်မာနိုင်ငံကိုအထူးအာရုံစိုက်နေတဲ့အချိန်မှာ
That's right and that's what I hope the people of Burma know how much people especially in the United States are watching
ဟုတ်ပါတယ်ဒါကိုမြန်မာနိုင်ငံကသိလိမ့်မယ်လို့ကျမမျှော်လင့်ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုရှိလူတွေကဒီဖြစ်ရပ်တွေကိုမြင်တွေ့နေကြရပါပြီ။စန္ဒပြတဲ့ဓာတ်ပုံတွေဟာသတင်းစာတမ်းရဲ့မြင်ဖုံးတွေမှာပါဝင်နေကြပါတယ်။အက်ဒီတာအဘော်ဒူလည်းရေးသားကြတာတွေရှိပါတယ်။ဒါတွေကိုမြန်မာနိုင်ငံကလူတွေသိကြလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။သူတို့တွေနဲ့ကဘာကအတူရပ်တည်တယ်ဆိုတာကိုပေါ့။ကျွန်မတို့အားလုံးစောင့်ကြည့်နေကြတာဖြစ်ပါတယ်။ဒါကိုလည်းမြန်မာစစ်ဘုတ်ချုပ်တွေကသဘောပေါက်ကြလိမ့်မယ်လို့ထင်ပါတယ်။ညီညာစွာစန္ဒပြတာတွေကိုနှစ်ကုမှုမှန်သမျှကိုကဘာကဝိုင်းပြီးတော့ပြင်းပြင်းထန်ထန်ပြစ်တင်ရှုံချကြမယ်ဆိုတာပါပဲ
ဒီကနေ့မြန်မာအစိုးရကနှိတ်ခွတ်တဲ့အရေးလက္ခဏာတွေကိုစမြင်နေရပါပြီအကျန်းဖက်တာတွေနောက်ပြီးတော့မျက်ရည်ရုပ်ဘုံနဲ့ပြစ်တာနောက်ပြီးတော့လူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဒီတော့မြန်မာလူထုအတွက်သမရကတော့စိုးရိမ်မိပါလားရှင
် I do I'm very concerned I pray for the people of Burma I'm awed by their courage these last protests that have been
ကျမသိကိုစိုးရိမ်မိပါတယ်မြန်မာနိုင်ငံသားတွေတွေလည်းဆူတောင်းပေးပါတယ်သူတို့တတ်တီကိုကျမသိကိုချီးကျူးပါတယ်မြန်မာနိုင်ငံသားတွေရဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေဒီမိုကရေစီရေးရှုရှုကြတဲ့လူတွေမျိုးသားပြန်လည်ရင်ကြားစီရေးကိုလိုလားကြတဲ့လူတွေရဲ့ကြိုးပမ်းမှုတွေကိုပေါ့ဒီမိုကရေစီကိုသူတို့တွေကလိုလားကြတဲ့စီးပွားရေးကိုပြန်လည်ထူထောင်လိုကြတယ်မြန်မာနိုင်ငံဟာတစ်ချိန်ကဆိုရင်တိတ်ပြီးတော့တဘာဝတရားစတာပေါ်ကျွေးဝှက်ခဲ့တဲ့နိုင်ငံဖြစ်ခဲ့တယ်ခုတော့နှစ်နဲ့ချီကြတဲ့စစ်အုပ်ချုပ်ရေးကြောင့်နိုင်ငံလည်းချွတ်ချုံကျနေပြီပါဗျ
ဒီမနေ့ကျမတို့တို့နယူးယောက်မှာဓာတ်ပုံတွေတွေ့မြင်နေရပါတယ်ရှင်။ဟိုငိမ့်ငန်းစွာဆန္ဒပြနေတဲ့ဓာတ်ပုံတွေလို့သမရကတော်ပြောခဲ့ပါတယ်။ဒီကနေ့တွေ့မြင်ရတဲ့ဓာတ်ပုံတွေကတော့အကြမ်းဖက်မှုလှုပ်ဆောင်နေတဲ့ဓာတ်ပုံတွေလည်းမြင်ရတာပါ။ဒီအမေရိကန်နိုင်ငံသားတွေနောက်ပြီးတော့အနောက်နိုင်ငံသားတွေအားလုံးလည်းမြင်တွေ့ရပါတယ်ရှင်။လူတွေကလည်းအတော်အာရုံစူးစိုက်နေကြပါတယ်။ဒီတော့မြန်မာနိုင်ငံကဖြစ်ပျက်နေတာတွေကိုဒီအမေရိကန်ဘက်ကထောက်ခံမှုရနိုင်မှာလားရှင်
။သိကြတာပေါ့။အတော်လေးထောက်ခံမှုရကြမှာပါအမေရိကန်လွှတ်တော်အမတ်တွေကလည်းကြီးညာချက်တွေထုတ်ခဲ့ကြပြီးစစ်ဘုတ်ချုပ်တွေအကြမ်းဖက်မှုတိုက်တွန်းခဲ့ကြတယ်စန္ဒပြသူတွေရဲ့တတိကိုလည်းချီးကျူးခဲ့ကြတယ်ဒီနေ့စစောပိုင်းကလည်းကျမဆက်နေလွှတ်တော်မှာ Republican or Democrat ပါတီစလုံးကအမျိုးသမီးလွှတ်တော်အမတ်တွေနဲ့မြန်မာစစ်စုရကိုညီညာစွာအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ဆောင်ရွက်ဖို့တောင်းဆိုခဲ့ကြတယ်သူတို့ကမြန်မာစစ်စုရကိုညီညာစွာအဖြေရှာလို့စီစဉ်ကြတယ်ယူတာပြန်လည်ရင်ကြားစီရေးအတွက်ညင်းကြစွာအခြေအတင်ဆွေးနွေးမှုကိုပြုလုပ်ဖို့တောင်းဆိုခဲ့ကြတယ်
။အခုလိုမျိုးယဟန်တန်ဃာရီတီလာရှင်တွေဒီမြန်မာနိုင်ငံမှာအလုံးအရှိကိုကြီးညိုရတဲ့သူတွေကဥဆောင်ကြတာကိုသမရကတော်အံ့အားသိမိပါလားရှင်
။ယဟန်တန်ဃာရီဥဆောင်မှုဟာတိတ်ကိုထိရောက်တယ်လို့ကျွန်မထင်ပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာယဟန်တန်ဃာတော်တွေဟာညင်းကြရေးကိုလူလားကြတယ်ဆိုတာကိုလူတိုင်းသိပါ။ဒါကြောင့်ခုဆန္ဒပြပွဲမှာယဟန်တန်ဃာတော်တွေပါဝင်မှုဟာတိတ်ကိုအရေးကြီးပါတယ်။ခုလကဘာကအာယုံဆူဆိုက်ရတာကလည်းသူတို့အတွက်ကြောင့်ပဲဖြစ်ပါလေ
။ကျမတို့ဒီနေ့ပြောနေကြတဲ့အကြောင်းအရာတွေလည်းထွက်ပေါ်နေပါတယ်။ယဟန်တန်ဃာရီတိလာရှင်တွေကိုတာမန်လူတွေကဒီလက်ချင်းချိတ်ပြီးတော့အကောက်အွယ်ပေးခဲ့ကြပါတယ်။ဒီရုပ်ပုံတွေမြင်ရတော့ဘလို့ထင်မိပါလဲရှင်
။ကျမသိကိုကြည်နူးမိပါတယ်။သူတို့တွေဟာယဟန်တန်ဃာတော်တွေအတွက်အပြင်ကနေဝိုင်းပြီးလက်ချင်းဆက်ပြီးတော့အကောက်အွယ်ပေးခဲ့ကြတဲ့ပုံတွေကိုပေါ့။ကျမအတွက်သိကိုစိတ်ခံစားရဆုံးပုံကတော့ဒေါအောင်ဆန်းစုကြည်ရဲ့ရေးရေးလေးမြင်ရတဲ့ပုံပါပဲ။နေင်ကျဲကျုပ်ကြက်ခမ်းနေရတဲ့သူကိုယဟတန်ဃာတော်တွေကလာတွေ့တဲ့အခါမှာသူကထွက်ပြီးတော့ဖူးမြော်ခွင့်ရခဲ့တဲ့ပုံပါပဲ။ကံအားလျော်စွာပဲသူကသူ့ကိုထွက်ပြီးတော့တွေ့နိုင်ခဲ့တယ်လေ။အဲ့ဒီရုပ်ပုံကိုမြင်ရတော့ကျမသိတ်ကိုစိတ်လှုပ်ရှားမိပါတယ်
။ဟုတ်ပါတယ်ဒီငင်းငင်းရင်တို့ပဲစုရဒေါအောင်ဆန်းစုကြည်ကအခုဆိုရင်အထင်းချုပ်ခံနေရသေးပါပဲ။ကမ္ဘာပေါ်မှာဖိနှိပ်ချုပ်ချယ်မှုအကြဆုံးဒီလိုနိုင်ငံတစ်ခုမှာအခုလိုမျိုးအမျိုးသမီးတဦးတိုက်ခိုက်ခေါင်းဆောင်ဖြစ်နေတာအံ့ဩစရာမကောင်းလားရှင့်။
Well, no, not really, not at all. I mean, one of the reasons I even became interested in Burma is because I learned about her and read her book, Freedom from Fear. And
လုံးဝအောင်စရာမကောင်းပါဘူး။ကျမမြန်မာနိုင်ငံရေးမှာပိုပြီးစိတ်ဝင်စားလာတာကလည်းသူ့အကြောင်းဖတ်မိလို့ပဲဖြစ်ပါတယ်။သူ့ရဲ့ Freedom from Fear စာအုပ်ကိုကျမဖတ်ပါတယ်။သူ့ရဲ့တတိ၊သူ့ရဲ့အသိဉာဏ်၊သူ့ရဲ့ဆွတ်လွတ်မှုအကြောင်းကိုကြားသိလာရတယ်။ကင်ဆာရောဂါဖြစ်နေတဲ့ခင်မုန်းကိုလည်းဒီကဏ္ဍတောင်မှသူဟာသွားတွေ့ခွင့်မရခဲ့ဘူး။သူခင်မုန်းဟာမြန်မာပြည်ကိုလည်းလာခွင့်မရခဲ့ဘူး။သူထွက်သွားခဲ့ရင်ပြန်လာခွင့်ရမှာမဟုတ်ဘူးလို့သူသိတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့16နှစ်တာကာလအတော်မြတ်မှလည်းသူကထိမ့်သိမ့်ချင်းခံခဲ့ရပါတယ်။ တဟာသူ့ရဲ့ဆွန့်လွတ်မှုတွေပါပဲမြန်မာပြည်သူတွေအတွက်ဆွန့်လွတ်ခဲ့တာတွေပါဒီနေ့မှာမြန်မာပြည်သူတွေအတွက်ဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့တရားဝါပြောနိုင်ဖို့အတွက်သူမျှော်လင့်ချက်တွေနဲ့လှုပ်ဆောင်နေတာဖြစ်ပါလေ
မြန်မာနိုင်ငံကိုဘာကြောင့်စိတ်ဝင်စားပါသလဲရှင်သမရဂရော်တိုင်းကအရေးကိစ္စတစ်ခုကိုစိတ်ဝင်စားဆောင်ရွက်တတ်ကြပါတယ်ပြည်ပလူ့အခွင့်အရေးကိစ္စဘာညာပေါ့လေအခု Mrs. Bush အနေနဲ့ကတော့ John Sansuji အကြောင်းတွေပြောနေတော့ပုဂ္ဂိုလ်ရေးအကြောင်းကြီးတစ်ခုရှိနေပါလားရှင
်ကျွန်မရဲ့ညီမဝင်ခွဲတော်သူတူလေးရှိပါတယ်သူကမြန်မာရေးကိုတက်တက်ကြွကြွဆောင်ရွက်ပေးနေပါတယ်သူ့ကြောင့်လေစိတ်ဝင်စားလာတာလေဖြစ်ပါတယ်ဒါပေမဲ့ကျမတကယ်ကိုစိတ်ဝင်စားလာတာကတော့စက်တင်ဘာလ7ရက်နေ့နောက်ပိုင်းအာဖဂန်နစ္စတန်ကအမျိုးသမီးတွေရဲ့ဘဝအကြောင်းလေ့လာရင်းဖြစ်ပါတယ်။အာဖဂန်နစ္စတန်ကတစ်ဆင့်တခြားကြာနိုင်ငံတွေကအမျိုးသမီးတွေရဲ့အခြေအနေအကြောင်းတွေကိုလည်းကျမစိတ်ဝင်စားလာမိပါတယ်။ဘယ်နိုင်ငံမှမဆိုယောက်ျားရောမိန်းမတွေပါပူပေါင်းဆောင်ရွက်ခွင့်ရှိမှအောင်မြင်တဲ့လူအဖွဲ့အစည်းဖြစ်နိုင်မယ်လို့ကျမယုံကြည်ပါတယ်။အဲ့ဒီနောက်ပိုင်းမှာကျမဟာဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံအကြောင်းကိုစိတ်ဝင်စားလာတာပဲဖြစ်ပါလိမ့်ရှင်။
အခုဆိုရင်တင်းမာမှုတွေဖြစ်လာမဲ့အခြေအနေတွေကိုကြားလာမြင်လာနေရပါပြီ။ဒီလိုရင်ဆိုင်တွင်းမှုတွေကတစင်ဘာလန်တတိုင်းပြိုကွဲကျသွားရတဲ့အောင်ပွဲတွေလည်းကမ္ဘာမှာရှိခဲ့ပူပါရယ်။အခုမြန်မာနိုင်ငံမှာရောအောင်မြင်မှုရနိုင်မယ်လို့မျှော်လင့်ပါလားရှင
့်။မျှော်လင့်ချက်ရှိပါတယ်။လုံးဝမျှော်လင့်ချက်ရှိပါတယ်။ဒီမျှော်လင့်ချက်ဟာလူတိုင်းရဲ့ရင်ထဲမှာရှိကြပါတယ်။အင်မတန်ရင်တမမနဲ့ထားရှိနေတဲ့မျှော်လင့်ချက်ပါ။အခုတော့မြန်မာပြည်သူတွေဟာစာမျက်နှာအစ်ကိုလှမ်းလိုက်ကြပါပြီ။သူတို့ဟာငါတို့အဖိနှိပ်မခံတော့ဘူးလို့ဆုံးဖြတ်ခဲ့ကြတယ်။ဆက်လက်ပြီးလဲတက်ကြမယ်လို့ဆုံးဖြတ်ခဲ့ကြတယ်။တန်ဃာတော်တွေလူမှုရှိမှရက်တည်ပြီးလမ်းမပေါ်ထွက်နေကြပါပြီ။စီးပွားရေးသမားတွေ၊ကျောင်းသားတွေ၊အလှအဆောင်ကလူတွေပါဝင်လာကြပါပြီ။ဒီနေရာမှာကျမအနေနဲ့လက်နဲ့ကိုင်းတဲ့စစ်သားတွေကိုပြောချင်တာကတော့ကို့ပြည်သူတွေကိုမပစ်ကြပါနဲ့။ကို့အင်းကြီးချင်းတွေကိုမပစ်ကြပါနဲ့။ဒီလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြပါ။ဒါမှမြန်မာနိုင်ငံဟာကြံကဘာထဲမှာဝင်ဆက်နိုင်မှာပါ။ဒီမိုကရေစီနိုင်ငံဖြစ်လာမှာပါ။
မြန်မာစစ်ဆေးရကထင်ရဆိုင်နေတဲ့အစိုးရပါအဲ့ဒါဘယ်လိုလုပ်ပြီးတော့အဲ့ဒီအစိုးရမျိုးကိုဖိအားပေးနိုင်မလဲရှင
်ကဘာကသူတို့ကိုဘယ်လိုသဘောထားနေတယ်ဆိုတာကသူတို့သိရမှာပေါ့ဒါပေမဲ့သူတို့မသိဘူးလေမြို့တော်ရွှေပြောင်းပြီးတောထဲမှာနေနေကြပြီးအထီးကျန်ဖြစ်နေကြတာဒါပေမဲ့သူတို့ရဲ့အင်းကြီးချင်းနိုင်ငံတွေကတိုက်တွန်းနိုင်ကြပါတယ်အထူးသဖြင့်အိန္ဒိယနဲ့တရုတ်တို့ပြောနိုင်အားရှိကြပါတယ်တရုတ်ကတော့လူမှုကိုရရဲ့ဆက်ဆက်မနှိမ်နှင်းမှုပြောနေတာကြားနေရပါတယ်တိတ်ဖိဖိစီးစီးကြီးတော့မဟုတ်ဘူးပေါ့လေဘူဂျုံမူကြီးတန်းရွှေနဲ့ကြံဘူဂျုံတွေပေါ်ဩဇာညောင်းတဲ့တရုတ်နဲ့အိန္ဒိယတို့ကသူတို့ဟာစစ်ဆေးရနဲ့စီးပွားရေးတွေလုပ်နေကြသလိုတောင်အာဖရိကမှာတုန်းကလိုပဲပြုပြင်ပြောင်းလဲရေးအတွက်ဖိအားပေးဖို့မျှော်လင့်ပါတယ်။ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုမပြေကြပါဘူး။မြန်မာပြည်သူတွေတိုင်းပြည်ကိုပြန်လဲထူထောင်ခွင့်ရကြပါစေ။စီဆိုရတက်လာကလေးကတိုင်းပြည်ဆုပ်ယုပ်ခဲ့တာပါစီးပွားရေးလည်းဆုပ်ယုပ်လာခဲ့ပါတယ
်တကယ်လို့အကျန်းဖတ်မှုတွေရှိလာမယ်ဒါမှမဟုတ်ရင်လည်းတနက်အားကိုနဲ့ပဲဖြစ်ဖြစ်ငင်းငင်းရင်းနဲ့ပဲဖြစ်ဖြစ်အပြောင်းလဲတွေရှိလာမယ်ဆိုရင်ရောတခြားပြဿနာတွေကိုနိုင်ငံတကာကကယ်ဆယ်ရေးအကူအညီတွေပေးဖို့လိုလိုလားလားဆန္ဒတွေရှိပါမလားရှင်ဘာလို့လဲဆိုတော့ဟိုကျန်းမာရေးပညာရေးအခြေအနေတွေကလည်းတော်တော်ဆိုးနေတယ်လေ
ဒါဟာမှန်ပါတယ်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအများပြားရှိပေမဲ့မြန်မာနိုင်ငံတည်းမှာတော့မရှိဘူးလေ။ဘာဖြစ်လို့လဲဆိုတော့တချို့ကလည်းအစိုးရကလူအသူတွေကိုအကူအညီပေးဖို့လုပ်ကိုင်းတာတွေကိုခွင့်မပြုလို့စိတ်ပြက်ကုန်တာဒါမှမဟုတ်ရင်လည်းအစိုးရနဲ့တွေ့ဆုံဆွေးနွေးခွင့်မရတာတွေပါ။နိုင်ငံတကာကြည့်ချင်ဒီအဖွဲ့ဆိုရင်လည်းလုံရုပ်လုံစင်မဟုတ်ဘဲမြန်မာနိုင်ငံမှာသူတို့လုပ်ကိုင်းနေရတဲ့အခက်အခဲတွေကိုကြီးညာချက်ထုတ်ပြီးအစိုးရရဲ့လုပ်ပုံကိုင်းမှုတွေကသိခံနိုင်စရာမရှိဘူး။သူတို့အနေနဲ့ကျန်းမာရေးလိုအပ်ချက်တွေကိုလည်းဖြည့်ဆည်းမပေးနိုင်ဘူးဆိုပြီးပြောခဲ့ပါတယ်။EIDS ယောဂငှက်ဖျားယောဂအဆုတ်ယောဂတွေအတွက်အကူအညီပေးမဲ့ Global Fund ဆိုရင်လေသူတို့လိုအပ်တဲ့လူနာတွေကိုကူညီဆောက်ရှောက်ရမှာအခက်အခဲကြုံနေရပါတယ်ဟုတ်ပါတယ်ဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးတို့လိုအားလုံးအနေနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အကူအညီတွေထောက်ပံ့ပေးနိုင်သွားရမှာဖြစ်ပါတယ်ဒါပေမဲ့လို့လေဒီလိုကာလကြာရှည်ယိုယွင်းနေတဲ့အခြေအနေတွေကိုညှင်းညာချင်းဖြည့်ရှင်းဖို့တော့လွယ်မလားမင်းတို့မလွယ်ပါဘူးရှင်